ဆွီဒင်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်ခံနိုင်မှုသတိပေးချက်အဆင့်ကိုကြာသပတေးနေ့ကဒုတိယအမြင့်ဆုံးကိုတွန်းမြင့်လိုက်ပါတယ်။အစ္စလမ်စန့်ကျင်ရေးတကြွလှုပ်ရှားသူတို့ကလူစုလူပွဲပွဲတွေလုပ်ပြီးကိုရန်ကျမ်းစာအုပ်မီးရှို့တာတွေဇက်တိုက်လုပ်ခဲ့ပြီးမှအခုလိုလုံခြုံရေးအဆင့်တွန်းမြင့်လိုက်ရတာပါ။အခုသတင်းပတ်တွေထဲမှာဆွီဒင်အစိုးရကနိုင်ငံအခြားမှာနေထိုင်နေတဲ့သူ့နိုင်ငံသားတွေနဲ့စီးပွားလုပ်ငန်းတွေကိုလည်းသတိပေးချက်တွေထုတ်ပြန်ခဲ့ပါတယ်။အထွေထွေလုံခြုံရေးအခြေအနေကစိုးရင်စရာဖြစ်နေပြီးအကြမ်းဖက်မှုအန္တရာယ်အဆင့်သတ်မှတ်ချက်50ဆင့်ရှိရမှာအခုအဆင့်၄ကိုရောက်ရှိနေတာဒါဟာ2016နောက်ပိုင်းပထမဆုံးချိန်ဒီလိုအဆင့်ကျင်ညာခဲ့ရတာလို့ဆွီဒင်ပြည်တွင်းလုံခြုံရေးတပ်ဖွဲ့စာပိုကပြောပါတယ်ဆိုရတဲ့အချိန်ဒီမှာရှိနေပြီဒီချင်းချောက်မှုကအချိန်အကြာကြီးဆက်ရှိနေဦးမယ်လို့လုံခြုံရေးအကြီးအကဲရှာလော့တ်ဖွန်အက်ဆင်ကပြောပြီးအစွန်းရောက်အစ္စလာမစ်ဝါဒီတွေကတိုက်ခိုက်မှုလုပ်မယ်ဆိုပြီးချင်းချောက်တာတွေကတနှစ်တာအတွင်းမြင့်တက်လာတယ်လို့ဆိုပါတယ်အခုလက်တလုံးမှာဆွီဒင်ကိုတိုက်ခိုက်ဖို့ကဦးစားပေးပြတ်မှတ်အဖြစ်သတ်မှတ်ခံထားရကြောင်းပြောပါတယ်။တစ်ဖက်မှာလည်းဆွီဒင်နိုင်ငံသားတွေကိုပုံမှန်အတိုင်းဆက်လက်နေထိုင်ကြဖို့တိုက်တွန်းထားပြီးအခုလိုသတိပေးချက်မြင့်တက်လာစေတဲ့စိုးရင်စရာအဖြစ်အပျက်တွေဖြစ်ခဲ့တာမျိုးတော့မရှိသေးဘူးလို့ပြောပါတယ်။ကိုရန်ကျမ်းမီးရှို့မှုတွေဖြစ်ခဲ့တဲ့ဒိမတ်နိုင်ငံမှာလည်းအလားတူအကြမ်းဖက်မှုအန္တရာယ်ဒုတိယအဆင့်ကိုကြေညာထားပါတယ်များ။